အမေရိကန်ပြည်တော်စုလက်စ်ဗီဂတ်မြို့မှာတနက်နေ့ပြစ်ခတ်ခဲ့သူစတီဖန်ဖက်ဒေါကတိုက်ခိုက်မှုတစ်ခုခုလုပ်ဖို့ကြံစီနေခဲ့တယ်ဆိုတာသူ့ရဲ့ချစ်သူလုံးဝမသိခဲ့ဘူးလို့ဖက်ဒေါကရဲ့ချစ်သူမာရီလိုဒန်လေးရဲ့ရှေ့နေကပြောပါတယ်။မာရီလိုဒန်လေးဟာဖိလစ်ပိုင်နိုင်ငံကနေပြန်အောင်လာပြီးတဲ့နောက်ဗိုလ်တူးနေတနေ့လုံးလော့စ်အိန်ဂျလိစ်မြို့မှာ FBI တာဝန်ရှိသူတွေကသူ့ကိုမေးမြန်းစစ်ဆေးခဲ့ကြပါတယ်။သူဟာဖိလစ်ပိုင်ကမိသားစုစီကိုတွားလေတာလို့ဒန်လေးရဲ့ရှေ့နေကပြောပါတယ်။သူအဲ့ဒီမှာရှိနေတဲ့ချိန်ဖက်ဒေါကဒေါ်လာငွေတစ်သိန်းပို့ပေးပြီးအိမ်တစ်လုံးဝယ်ဖို့ပြောခဲ့ပါတယ်။ပက်ဒေါကသူ့ကိုအဆက်ဖြတ်တော့မှာလားဆိုတာဒန်လေးကစိတ်ပူခဲ့တယ်လို့ရှင့်နေကပြောပါတယ်ပက်ဒေါကဝယူတဆိုင်ရှိသူစိတ်စိတ်ငြိမ်ငြိမ်နေတတ်သူဖြစ်တယ်လို့ဒန်လေးကသတ်မှတ်ထားခဲ့တယ်လို့လည်းရှင့်နေကပြောပါတယ်ဒီတော့တင်မှာပဲသမ္မတဒေါ်နယ်ထရမ့်ဟာဗိုလ်တူးနေကလက်စ်ဗီဂတ်ကိုသွားပြီးဂျက်တပ်ဖွဲ့ဝင်တွေကူညီကယ်ဆယ်ရေးလှူဒါန်းတွေနဲ့တွေ့ဆုံသလိုတနက်ပြစ်ခံရတဲ့ထဲမှာပါခဲ့သူတွေကိုလည်းတွေ့ဆုံအားပေးပါတယ်